ခါကမိုရာဇီတောင်မှာပျောက်ဆုံးနေတဲ့တောင်တက်သမားတွေကိုရှာဖွေနေတဲ့အဖွဲ့အတွက်ရိတ်ခါပို့ဖို့အသွာပျောက်ဆုံးသွားခဲ့တဲ့ထိုင်းရဟတ်ယမလိုက်ပါသွားသူမြန်မာလေယာဉ်မှူးတေဆုံသွားခဲ့ပြီးဖြစ်ပါတယ်ရဟယင်တွင်လိုက်ပါသွားသူတွေအနေနဲ့အသက်ရှင်ရဲ့နှစ်ဦးပြန်တွေ့ခဲ့ရပေမဲ့တတရမြောက်ဖြစ်တဲ့မြမာလေးရင်မှုဥအောင်မြတ်တို့ရဲ့ရုပ်အလောင်းကိုတော့တရုတ်မြန်မာနယ်စပ်တော်တွင်တနေရာမှာတွေ့ခဲ့ရတဲ့အကြောင်း2 Foundation ကနေပြီးတော့ VOA ကိုပြောပါတယ်2 Foundation ကပြောခွင့်ရသူကိုဖြိုးကိုကိုတက်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်လေးရင်မှုဥအောင်မြတ်တို့နဲ့ပတ်သက်ပြီးနောက်ဆုံးသိထားရတဲ့အခြေအနေပြောပြပါအောင်ခင်ဗျဟု
တ်ကဲ့ကျွန်တော် 2 Foundation ကလေးကဒီရွှေရင်တော်ကြီးရဲ့လည်းညလည်းပြမှုနဲ့ပေါ့နော်ဒီကတရားမြတ်တို့ကြံခဲ့တဲ့အခုကြောက်ရှိပါပါတယ်ဒါပေမဲ့အဲ့ဒီအခုမှာကျွန်တော်အဝယ်စားနဲ့ပစ္စည်းသုံးဆောင်တချို့တွေ့ရပါတယ်ဒါနဲ့အဲ့တော့ကျွန်တော်အနီးနားကိုလိုက်လံရှာဖွေတဲ့အခါမှာခုနဲ့မလတ်မကတ်ပါပဲကတဲ့အောင်မြတ်တို့ကွယ်လို့တယ်ဆိုတာကိုတွေ့ရှိခဲ့ရပါတယ်တိုးတော်လေးကျွန်တော်အချိန်တစ်ကောင်းစားနေလည်းလက်ခံလိုက်ရတယ်နော်ကတဲ့အောင်မြတ်တို့ကွယ်လို့တော့ပါတယ်ဆိုတော့ဒီလိုမျိုးဖွဲ့သားတွေလည်းအကုန်လုံးတော့ဝိုင်းဝန်းစုပေါင်းနေပါတယ်ဒီသူတွေအမြင့်မြတ်ဆုံးဒီလူသားတက်ခဲ့တဲ့လုပ်ငန်းလုပ်ဆောင်နေတဲ့မတော်စကွယ်လို့ပါတယ်တော်လေးဒီကောင်ရသူကြီးရပါသေးလို့အကုန်လုံးစုပေါင်းနေကြပါတယ
်။အဲ့ဒါကဘယ်နားလေးမှလဲခင်ဗျ
။ဒီကတော့ဒီကပ္ပန်အားပဲတို့ရှင်တော်ကြီးနဲ့လမ်းခွဲခဲ့တဲ့ကူပေါ့နော်။အဲ့ကူနဲ့မလမ်းမကမ်းပါပါခင်ဗျ
။ဟုတ်ကဲ့အခုသူ့ရဲ့ရုပ်အလောင်းကိုဘယ်လိုဆက်လုပ်တာလဲခင်ဗျ
။ဟုတ်ဒီလက်ရှိကပ္ပန်အားပဲတို့ရဲ့ဇနီးကလည်းပူတာအောင်မှာကျွန်တော်တို့ထူပေါင်းနေရှင်ကလေးဖွဲ့ထားနေတဲ့သူရှိနေပါတယ်။သူ့ကာကန်ရှင်စေသဘောဆန္ဒတိုင်းပဲကျွန်တော်တို့အကောင်းဆုံးဖြစ်အောင်လုပ်ပေးပါမှာပါခင်ဗျ။
ပြောင်းဆုံးနေတဲ့တောင်တက်သမားနှစ်ဦးရဲ့အခြေအနေရောဘာတွေထူးသဖြင့်လဲခင်ဗ
ျကျွန်တော်တို့ဒီပေးတောင်းတောင်းနေရမှာတရုတ်နိုင်ငံ Blue Sky ကလေးအဖွဲ့လေနောက်ပြီးတော့ဂျပန်တောင်တက်အဖွဲ့ရခါခါကိုတောင်တက်ဖို့တော့ရှိပါတယ်အဲ့ဒါကိုလည်းကျွန်တော်တို့ဌာနရိတ်ခါပိုင်းနေကျွန်တော်တို့လိုအပ်တဲ့ပစ္စည်းမှနေထပ်မံထောက်ပံ့ပြီးတော့ကျွန်တော်တို့ဆက်လက်လုပ်ဆောင်နေပါတယ်ဟုတ်ကဲ့
ကျေးဇူးပါခင်ဗျကျေးဇူးပ
ါဟုတ်ကဲ့ပါခင်ဗျဟုတ
်ဒီ2 foundation ကပြောခွင့်ရသူကိုဖြုတ်ကိုကိုတက်ကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာပါအဲ့ဒီမြမရဟတ်ယင်မှုဥအောင်မြတ်တို့စီးနှင်းလိုက်ပါသွားတဲ့ရဟတ်ယင်ဟာစက်တင်ဘာ29ရက်မှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးအော်တိုဗာလ8ရက်နေ့မှာသူနဲ့တူလိုက်ပါသွားတဲ့ထိုင်းရဟတ်ယင်မှုကိုပြန်လည်တွေ့ရှိခဲ့ပါတယ်သူရဲ့ပြောကြားချက်အရဥအောင်မြတ်တို့ဟာမျက်လုံးနဲ့ခါမှာတန်ရာရရှိပြီးရဟတ်ယင်ပြတ်တဲ့နေရာမှာပဲကြံခဲ့တယ်လို့သိရပါတယ်ရှင်